ယူကရိန်းကဇပိုရီရှားနျူကလ িয়ার ဓာတ်အဖိစက်ရုံကိုရောက်လာတဲ့ IAEA ရဲ့နိုင်ငံတကာအမှုမြေဆိုင်အေဂျင်စီအဖွဲ့ဟာစက်ရုံဘေးကင်းရေးနဲ့လုံခြုံရေးဆိုင်ရာဆန်းစစ်မှုတွေကိုဒီကနေ့စပြီးလှုပ်ဆောင်တော့မှာဖြစ်ပါတယ်စေယုံကနေနျူကလ িয়ার အစိတ်အသင့်အန္တရာယ်ကြုံမှာကိုအများကစိုးရိမ်နေကြချိန်မှာပဲစေယုံတဝိုက်ပြစ်ခတ်မှုတွေတိုးလာနေတယ်လို့ IAEA အကြီးအကဲ Rafael Grossi ကပြောပါတယ
် We are moving we are aware of the current situation there has been increased military activity including this morning
စေယုံဝန်ကြီးမှာစစ်ရေးလှုပ်ရှားမှုတွေတိုးလာနေပြီးဒီမနက်မှရောမနစ်ပိုင်းတုန်းကပဲတိကျမှုတွေရှိခဲ့ပါတယ်လို့စက်ယုံနာမှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေတိုင်းဆိုလှုပ်ရှားရှိတာတွေကိုဆက်ပြီးလုပ်မယ်လို့လည်းပြောပါတယ်။ဥရောပမှာအကြီးဆုံးဖြစ်တဲ့ဒီစက်ယုံကနေယူကရိန်းအတွက်ဖြစ်စစ်တမ်းအဓိကဖြန့်ဖြူးနေတာဖြစ်ပြီးစက်ယုံဝန်ကျင်တဝက်တိကျမှုတွေနဲ့ပတ်သက်ပြီးယူကရိန်းနဲ့ရုရှားတို့အပြန်အလှန်ဆက်ဆွဲပစ်တင်နေကြတာလည်းဖြစ်ပါတယ်။စက်ယုံကိုသိမ်းဖို့ယူကရိန်းကသူ့တပ်တွေဆစ်လွတ်တယ်လို့ရုရှားကပြောသလိုယူကရိန်းကလည်းရုရှားတပ်တွေရဲ့ IAEA အဖွဲ့စက်ယုံကိုလမ်းမဲ့လမ်းကြောင်းကိုအမြောက်တွေနဲ့ပစ်ခတ်တယ်လို့ပြောဆိုနေတာပါ။ယူကရိန်းကနျူကလ িয়ার ဓာတ်အဖိစက်ရုံတွေကိုကြီးကျယ်ရတဲ့ NHO Actum အဖွဲ့ကတော့ရုရှားတွေရဲ့အမြောက်နဲ့ပြစ်ခတ်မှုကနေဇပိုရီရှားစက်ရုံရဲ့ဓာတ်ပေါင်းမှုတစ်ခုကိုအရေးပေါ်ကာဝေးရေးစနစ်နဲ့ပိတ်ပစ်ခဲ့ရတယ်လို့ပြောပါရယ်။ IAEA အဖွဲ့အတွက်ကနဦးလုပ်ငန်းတွေကိုရဲ့အနေငယ်ကြာလုပ်ဖို့လိုအပ်မှာဖြစ်ပြီးဒီစက်ရုံအတွက်အမြဲတမ်းစောင့်ကြည့်သွားဖို့လုပ်နိုင်မယ်လို့မျှော်လင့်ကြောင်းလည်း Grossi ကပြောပါရယ်။